ခရောင်ကျွန်းလူတမ်းမှုနဲ့ပတ်သက်ပြီးတော့ဗောနော်ဒီသေရန်ချမှတ်ခံထားရတဲ့ဒီမြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ယောက်ရဲ့အမှုအတွက်ဗောနော်ဒီနေ့ဒီဗဟိုတရားရုံးမှာအယူခံတင်မယ်ဆိုပြီးတော့ကြားထားလို့ပါဆရာရဲ့ဒါတင်ပြလားဘလို့အနေထားများရှိလဲလို့ပါရှင
်အရှင်းအမြင့်ဆုံးတရားရုံးပေါ့ကျွန်တော်တို့ Super Mean Court မှာမနေ့9နာရီခွဲကပြင်လိုက်ပါပြီစာမျက်နှာပေါင်း319မျက်နှာရှိပါတယ်
ဒီအယူကံမှာကြတော့ဆရာတို့ဘလို့အချက်တွေထည့်ပြီးရောဟိုတင်သွင်းခဲ့လဲဆရာဒီအယူကံရောဒီတရားရုံးကလက်ခံလက်မခံရောဘယ်တော့လောက်သိရမလဲလို့ပါ
ထိုင်းရဲ့တဘောရာဒီလိုတည်တာနိုင်တဲ့အမှုတွေမှာလက်ခံလက်ခံလက်မခံကိုမဟုတ်တော့ပါဘူးတရားရုံးတင်နေဆိုရဲလက်ခံကြတာပါအာဒါဒီထိုင်းရဲ့တဘောတရားပဲတာမန်အမှုတွေဆိုရင်ဒါလက်ခံမှလက်မခံမှုဆိုတာကိုစဉ်းစားရတာပါကျွန်တော်တို့15ရင်းနေကထိုင်းရှင်နေမှာကောင်းစီနဲ့မြန်မာတာမကြီးအိုးမြင့်တန်းတို့ကောင်းဆောင်နဲ့ကျွန်တော်တို့ဒီတာရုံးခွဲ9ရောင်းနဲ့တွားကြပါတယ်ထိုင်းရှင်နေမှာကောင်းစီကရှင်းပြပါတယ်အဲ့ဒီမှာဆိုရင်အဓိကချက်17ချက်နဲ့ကိုယ့်ဘက်ကအားတာတဲ့အချက်ပေါင်း18ချက်ကိုထည့်သွင်းပြီးရေးသားထားတယ်လို့သိရပါတယ်ခင်ဗျာဒီလူသားလက်နဲ့ပေါက်တူးမှာတရားခံဖြစ်ပြီးတော့တည်ရန်ပေးခံရတဲ့ကလေးတွေ DNA မရှိဘူးဆိုတဲ့အချက်မျိုးအတင်းအဓမ္မမရင်းကျင်ပြီးတော့တတ်ခံရတယ်ဆိုတဲ့ဟန်နာကိုဒီမရင်းကျင်နေပြီးတော့မှတတ်ခံရတယ်ဆိုတော့ပြောပြမိလေဟန်နာရဲ့ AG ဝေစားတစားပလာတွေဟာကျောင်းတော်တတိကံအထီမရောက်ဘူးဆိုတဲ့ကိစ္စမျိုးတွေ iPhone အနည်းရောက် 4S ကတကယ်တော့တရုတ်ခင်မှာတရုတ်လိုပဲကထွက်ခဲ့တာကအင်္ဂလန်နိုင်ငံရဲ့အစိုးရကနေပြီးတော့အဲ့ဒီကုတ်နံပါတ်တွေပေးတယ်အဲ့ဒါနဲ့တိုက်တိုက်စီစီတို့တူညီတယ်လို့ပြောတယ်တကယ်တော့အဲ့ချက်တွေမဟုတ်ပဲနဲ့ဒီဘက်ကမိသားစုတွေစီကနေရတဲ့အချက်လက်ကုတ်နံပါတ်တွေပေါ်မူတည်ပြီးတော့တိုက်ဆိုင်စီစီခဲ့တာဟာအမှန်တကယ်ဒီတယ်လီဖုန်းကဒေးဗစ်တယ်လီဖုန်းဖြစ်မဖြစ်ဆိုတာတန်တရားဖြစ်စရာရှိတယ်ဆိုတော့ CCTV ပေါ်မှာကီလော့နယ်ပုံဟာအတင်းအဓမ္မလက်မှတ်ထိုးခိုင်းပြီးတော့ဝင်းစော်ထွန်းဖြစ်တယ်ဆိုတာပြောခဲ့တာဟာဝင်းစော်ထွန်းကိုယ်တိုင်ကသဘောယူနဲ့ဝန်ခံတာမဟုတ်ဘူးဆိုတဲ့အချက်ဒီလိုအချက်တွေကိုအဓိကထားပြီးကျွန်တော်တင်ပြခဲ့ပါတယ်နောက်တစ်ခုက DNA ဆိုတဲ့နေရာမှာလည်းတည့်အချက် DNA စစ်ဆေးတာဟာအပြူဆိုင်ရာလုံထုံးလုံးနည်းနဲ့မညီဘူး DNA စစ်ဆေးပါတယ်ဆိုတော့ရုံးတော်တင်ပြတဲ့ဆရာဆရာမှာပြင်ရဖြစ်ရတွေပါနေဆိုတဲ့အချက်တွေကိုကြည့်ပြီးတော့ဒီအချက်တွေကိုအကူအရပြပြီးတော့အယူခံလျှောက်လာမှတင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
။ဆရာဒီအယူခံပေါ့နော်။ဟိုလျှောက်လာနဲ့ပတ်သက်ပြီးတော့တရားရုံးကပေါ့နော်။ဆုံးဖြတ်ချက်ကိုကြတော့ဘယ်ချိန်လောက်ချမယ်ဆိုတာမျိုးရောဆရာတို့ဘယ်လိုများသိရပါလဲဆရာ
။ဒီလိုဖြစ်စင်ရဆိုရင်တော့ဒီလိုအမိတ်တစ်ခုက6လအနေတစ်နှစ်အတွင်းကြာပါတယ်။ဒါပေမဲ့ကျွန်တော်တို့အခုပထမအယူခံတရားရုံးမှာအမိန့်ချခဲ့တဲ့ရက်ကိုပြန်ပြီးတော့တွက်ကြည့်မယ်ဆိုရင်6လမပြည့်ခင်အမိန့်ချခဲ့တယ်ဆိုတော့ကျွန်တော်တို့ပြန်လေ့လာလို့ရပါတယ်။ဒါကြောင့်မို့အမှုဟာကောင်းနေလားလားရှိရတဲ့ကြောင့်မို့ဒီထက်တရားရုံးတော်မှာလည်းကျွန်တော်ထင်တယ်6လပတ်ဝန်းကျင်အတွင်းမှာကိုအမိန့်ထွက်လာလိမ့်မယ်လို့တမျှော်လင့်ပါတယ်ခင်ဗျ။ဟ
ိုဆရာဒီတရားရုံးကပေါ့နော်ဒါချမဲ့အမိန့်ရဒါနောက်ဆုံးအမိန့်လို့ပြောနိုင်မလားဆရာ
။ဟုတ်ကဲ့ထိုင်းနိုင်ငံမှာအဆင့်အမြင့်ဆုံးတရားရုံးဖြစ်ပြီးတော့ဥပဒေအရတရားခံဝင်တဲ့စော်လို့ဟာပြကင်းစင်တဲ့လူတွေဖြစ်ကြောင်းကိုတင်ပြတောင်းဆိုလျှောက်ထားခွင့်ရှိတာအခြေအနေဟာနောက်ဆုံးအရှင်တရားရုံးဖြစ်ပါတယ်ခင်ဗျာဟုတ်ပါတယ်ခင်ဗျာဥပဒေအရဆိုဆက်တက်ခွင့်မရှိတော့ပါဘူးတခုပဲရှိတယ်ကျွန်တော်တို့ထိုင်းစီနီမာကောင်စီနဲ့တိုင်ပင်ပြီးတော့ဆိုတင်စင်စားတဲ့အချက်ကတော့တကယ်လို့တေရာမက်ဆက်အတီဖြစ်မယ်ဆိုရင်ထိုင်းနိုင်ငံရဲ့ဘီကြီးထံမှာအတနာခံစားတင်တာကိုတလာအတွင်းပြုလုပ်လို့ရတယ်ဆိုတဲ့ချက်ချက်ပါဒါဥပဒေအရတော့မဆိုင်ဘူးသို့တော့တလာအတွင်းအယူခံတက်ရမယ်အဲ့အယူခံကတော့ထိုင်းဘီကြီးကလက်ခံပေးလို့ရှိရင်ဒီအမှုကိုအတီထိုင်းဘီကအတီပြုပါမပြောမချင်းဆက်ပြီးတော့အီရန်ကိုအတီးပြုလို့မရဘူးဆိုတဲ့အချက်တစ်ချက်ကိုတော့ချုပ်တင်ပြင်ဆင်ထားရလို့သိရပါတယ်ခင်ဗျာ
။ဒီနေထိုင်းရနောက်ဆုံးအဆင့်မြင့်ဆုံးတရားရုံးကဟိုဒီပေါ့နော်ဒီဇင်ဘာလကပေါ့နော်ဒါကော့စမွေတရားရုံးကချမှတ်တဲ့အတိုင်းပဲတည်ရန်ချမှတ်မယ်ဆိုရင်ဒါထိုင်းပြည်မင်းမျက်စီမှာဒါအတနာခံစာတင်သွားတဲ့လုပ်ငန်းကိုဆက်လုပ်သွားမယ်လို့ပြောလို့ရမလားဆရာ
။ဟုတ်ပါတယ်အဲ့တော့ကိုချုပ်တင်ပြင်ဆင်ထားပါတယ်ခင်ဗျာ။ကျွန်တော်တို့တလအတွင်းထိုင်းပြည်ရှိရောတနာခံစာတင်ရမှာပဲ
။ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့ရဲ့ကျမ်းမာရေးအခြေအနေတွေရောဆရာတို့ဘယ်လိုများကြားရလဲဆရာ။
စကုနီနေမှာသွားခဲ့တဲ့ထိုင်းရှင်နေမှာကောင်းစီရပြတ်ကျက်အရာဆိုရင်တော့သူတို့ကကျမ်းမာရေးကောင်းနေတယ်အမှုမှာကျွလွန်ခြင်းမရှိလို့ကောင်းမွန်တဲ့အမိကိုကြားလိမ့်မယ်ဆိုတော့သူတို့ပြောလင်ပါတယ်နောက်တစ်ခုကကဘာသူကဘာသားသူတို့အမှုကိုစိတ်ဝင်စားတဲ့လူတွေကိုလည်းကျေးဇူးတင်တာပြောတယ်နောက်မီဒီယာအသီးသီးကိုလည်းကျေးဇူးတင်တာပြောပါတယ်
ဆရာအချိန်ပေးပြီးဖြေပေးရ RF ရကျေးဇူးတင်ပါရှင
်ကျေးဇူးပါခင်ဗျကျေးဇူးပါ